မြန်မာနိုင်ငံပါဝင်ရှိတော်ချက်ဒီသားကရွှေပြောင်းနေထိုင်သူအရေးဖြစ်ရှိမှုအခြေခံလုပ်ငန်းစဉ်တရချမှတ်နိုင်ရေးထိုင်းနိုင်ငံဘန်ကောက်မြို့မှာဆွေးနွေးနေပါတယ်။ထိုင်းနိုင်ငံကလူမောက်ကိုကိုင်းတွေကိုနှိမ်နှင်းမှုတွေစတင်လာရကရွှေပြောင်းနေထိုင်သူအရေးဒေသတွေမှာပူးပေါင်းဖြစ်ရှိသွားဖို့တိုက်တွန်းမှုတွေလည်းထွက်ပေါ်လာခဲ့တာပါ။ဒီနေ့ဆမ်းမဲမှာပဲမလေးရှားနိုင်ငံနဲ့နယ်စပ်ထိုင်းနိုင်ငံတောင်းတွေမှာလူမောက်ကိုသူတွေရဲ့စခန်းတွေလို့တန်တရားရှိတဲ့နေရာတွေမှာရွှေပြောင်းနေထိုင်သူတွေလို့ယူဆရသူတွေကိုစုပြုံမြုပ်နှံထားတဲ့အလောင်းတွေတွေ့ရှိခဲ့ရပြီးနောက်ထိုင်းအာဏာပိုင်တွေကဖမ်းဆီးနှိမ်နှင်းလာရကရာနဲ့ချီတဲ့ရွှေပြောင်းသားလာသူတွေအိန္ဒိယသမုဒ္ဒရာထဲမှာဆက်လက်နေတဲ့စွန့်ပစ်ခံရတဲ့အခြေအနေမျိုးတွေနဲ့လည်းကြုံရပါတယ်။အနေများရဲ့ပင်လယ်ပြင်ထဲမှာဆက်လက်နေတဲ့ထွက်ပြေးသူတွေစွန့်ပစ်ခံရသူလူထောင်ပေါင်းများစွာတွေထဲမှာတော့မြန်မာနိုင်ငံကပြည်내မှုတွေကြောင့်ထွက်ပြေးလာကြတယ်လို့ဆိုတဲ့ရွန်ဂျာမွတ်စင်တွေပါဝင်တယ်လို့လည်းလူခွင့်ရလို့ရှားသူတွေနဲ့ဒီတောင်နိုင်ငံတွေကတာဝန်ရှိသူတို့ချောကပြောဆိုထားကြတာပါ။ဝေဖန်မှုတွေခံခဲ့ရတဲ့မြန်မာစစ်တွေကတော့ဒီနှစ်ထဲမှာပဲပြည်내ပြည်မှာဆက်လက်နေထွက်ပြေးတဲ့သူတွေကိုကယ်တင်တဲ့အစီအစဉ်တွေကိုလှုပ်ဆောင်ခဲ့တာလည်းဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့ဝန်ကြီးကတော့ဂရီတွေကိုပေးနေရမယ့်အချိန်မျိုးမဟုတ်တော့ဘဲနဲ့လက်တွေလှုပ်ဆောင်ကြရမယ့်အချိန်တန်နေပြီဖြစ်တဲ့အကြောင်းဘန်ကောက်မြို့ကဒီကနေ့ညလာကအတွင်းမှာပဲတိုက်တွန်းပြောဆိုသွားခဲ့တာပါ။